အကြမ်းဖက်တိုက်ခိုက်မှုဖြစ်နေတဲ့ရခိုင်မြောက်ပိုင်းဒေသအပါအဝင်ပြည်ပခါဖြစ်ပွားနေတဲ့နေရာတွေအထိကွင်းဆင်းသတင်းယူနေတဲ့သတင်းသမားတိုင်းအတွဲအမခန့်ချက်ရှိတဲ့လုံခြုံရေးကိုဒေသဆိုင်ရာနဲ့အစိုးရတာဝန်ရှိသူတွေအနေနဲ့စနစ်တကျတာဝန်ယူဆောင်ရွက်ပေးဖို့မြန်မာသတင်းသမားတွေကတောင်းဆိုလိုက်ကြပါတယ်ပြည်ပခါဖြစ်ပွားနေတဲ့နေရာတွေမှာအစိုးရဘက်ကနေမြေကတ်သက်ချက်တွေအပါအဝင်သတင်းချက်လက်ရယူခြင်းရင်ဆိုင်နေရတဲ့စိန်ခေါ်မှုအခက်အခဲတွေနဲ့ပတ်သက်လို့လည်းမီဒီယာတာဝန်ရှိသူတွေဘက်ကဝိုင်းဝန်းဖြေရှင်းကြဖို့သတင်းသမားတွေဆွေးနွေးကြပါတယ်ဒီအကြောင်းပြည်စုံကိုတော့မဆုမွန်ကဆက်ပြောပြပါမယ်ရှင
်ဟုတ်ပါတယ်မြန်မာနိုင်ငံတွင်းလက်ရှိမြန်မာသတင်းသမားတွေကြုံတွေ့နေရတဲ့စိန်ခေါ်မှုတွေပြည်တွင်းပြည်ပသတင်းမီဒီယာတွေရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့မြန်မာနိုင်ငံသတင်းစာဆရာအသင်းနဲ့နိုင်ငံတကာမီဒီယာထောက်ပံ့ရေးအဖွဲ့ IMS တို့ပူးပေါင်းစီစဉ်တဲ့သတင်းသမားများနဲ့လုံခြုံရေးဆွေးနွေးပွဲမှာတော့သတင်းမီဒီယာအဖွဲ့အစည်းတွေနဲ့သတင်းသမားတွေကအဓိကသူတို့ရင်ဆိုင်ကြုံတွေ့နေရတဲ့စိန်ခေါ်မှုအခက်အခဲတွေနဲ့အတွေ့အကြုံတွေကိုဆွေးနွေးဖလှယ်ခဲ့ကြတာပါသတင်းမီဒီယာတာဝန်ရှိတဲ့သူတွေဘက်ကနေအဓိကဖြည့်ဆင်းပေးဖို့လိုအပ်နေတဲ့အကြောင်းတွေကိုတော့မြန်မာသတင်းမီဒီယာကောင်စီရဲ့ဒီဂျိုကထာဦးအောင်လာထွန်းက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်တကယ်လိုအပ်နေတာကလေ access to information ပေါ့သတင်းအချက်အလက်ရရှိပိုင်ခွင့်ပေါ့သိရှိပိုင်အဲ့ဒါဟာတော်တော်အားနည်းနေပါခင်ဗျကျွန်တော်စီမှာလေသတင်းသမားတွေအတွက်တော်တော်အားနည်းနေတယ်အစိုးရဌာနတွေကဆက်ဆံဌာနတွေကသတင်းသမားတွေရဲ့မေးလေမေးခွန်းတွေကိုဖြေကြားနေရမှာနှောင့်နှေးမှုတွေရှိသေးကြံကြမှုတွေရှိသေးနှင်းဆက်မှုတွေရှိသေးအဲ့ဒီဟာကျွန်တော်တို့ကဘလော့ကကြီးနေတဲ့ကျိုးဆက်ဖြစ်လာဆိုတော့အခုကျွန်တော်တို့နိုင်ငံတကာ international image ပေါ့ကျွန်တော်တို့နိုင်ငံရဲ့နိုင်ငံတကာမှာဖြစ်နေတဲ့ပုံရိပ်အဲ့ဒီပုံရိပ်ကိုနိုင်ငံတကာမီဒီယာတွေကဖော်တဲ့အခါမှာဒီအစိုးရရဲ့တာဝန်ရှိတဲ့ပြည်ချိုင်းဆိုင်ရာတာဝန်ရှိတဲ့အဖွဲ့အစည်းတွေပေါ့လေပြည်ချိုင်းဝန်ကြီးဌာနအပါအဝင်ဆရာအဖွဲ့အစည်းတွေကအဲ့ဒါဖြည်းဖြည်းရောက်ရောက်မလုပ်နိုင်ဘူးခင်ဗျာကျွန်ဖြစ်နေရတဲ့ကြားစလာရဲ့ဇင်းနေဟာအဲ့ဒါလေးပါပါတယ်မီဒီယာကိုမကင်တွေတက်ဖို့လို့ပြောရမှာပေါ့သတင်းယူရေးနေရာမှာခက်ခဲရှိရဲတော့အားမလုံးချုံမှုရဲ့အားနည်းချက်တွေရှိရဲသူတို့ချင်းချောက်နေတဲ့ဥပဒေပြဋ္ဌာန်းချက်တွေရှိပါတယ်ချောက်ချောက်လိုက်ယူလို့ပေါ့နော်နော် illegal association act တိုင်းဒါလက်ထက်ကဖွေးစည်းပေါင်း30လောက်ရှိတဲ့နိုင်ငံမှာ illegal association act ရဘယ်အဖွဲ့အစည်းဟာ illegal လဲဆိုတာကိုပြောဖို့ဖြစ်ခဲ့ပါတယ်ဒါပေမဲ့လုံခြုံရေးအရခါခါဆက်ပြဖို့လိုအပ်တယ်တခြားအလို့ခက်ခဲတဲ့အများကြီးရှိပါခင်ဗျာဥပဒေရကန့်ဆက်ထားတဲ့ဟာတွေအဟန့်တတွေရှိတယ်နောက်ကျွန်တော်ရဲ့အာဏာရှင်တခုက right to information act ဆိုတာအဲ့တော့နိုင်ငံသားအလုံးရဲ့သတင်းအချက်အလက်သိရှိပံခွင့်ပါကျွန်တော်အင်ဂျင်နိုင်ငံတော်တော်များများမှာရှိပါခင်ဗျာအဲ့ဒါကျွန်တော်နိုင်ငံမှာရှိသေးဘူးကျွန်တော်ကတော့ရေးဆွဲဖို့လုပ်နေပါတယ်စူးစမ်းနေတော့မှရှိပါတယ
်အထူးသဖြင့်ကတော့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသကိုပြည်တွင်းပြည်ပသတင်းမီဒီယာသမားတွေသတင်းတွားရောက်ရယူတဲ့အခါမှာရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲသတင်းသမားတွေအတွက်လုံခြုံရေးနဲ့ပတ်သက်လို့အဓိကထားဆွေးနွေးခဲ့ကြတယ်လို့မြန်မာနိုင်ငံသတင်းစာဆရာအသင်း MJA ရဲ့အထွေထွေအတွင်းရမှုကိုကျော်စွာမင်းကပြောပါ
တယ်အလုံးကြီးတဲ့အတိုင်းပါပဲကျွန်တော်ရခိုင်ပြည်နယ်ကိစ္စမှာပတ်သက်ပြီးတော့ကျွန်တော်သတင်းသမားတွေကပို့ပြီးတော့သွားကျင်တယ်သတင်းသမားသတင်းတွေပို့ယူကျင်တယ်ဒါပေမဲ့လက်ရှိပကတိအနေအထားအရသတင်းရယူဘက်မှာခက်ခဲနေတယ်တကယ်လို့သွားမယ်ဆိုရင်လည်းဟိုသူတို့အတွက်ပို့ရအောင်ဘယ်လိုပုံစံမျိုးနဲ့သွားနိုင်လဲဆိုတာကိုကျွန်တော်တို့ဆွေးနွေးတာလည်းပါပါတယ်နောက်တစ်ခုကကျွန်တော်တို့သတင်းကတော့ကျွန်တော်တို့တကယ်တကယ်ဖြစ်နေပြီကျွန်တော်တို့မဖြစ်မနေသွားယူရအောင်လေဒီလိုသွားယူတဲ့အခါမှာကျွန်တော်တို့သတင်းသမားတွေအတွက်လုံခြုံရေးကိုဘယ်လိုမျိုးပေါ့နော်ဟိုသွားယူတင်တယ်ဘလူးမျိုးတောင်းလည်းပေးတင်တယ်ဆိုတာကိုကျွန်တော်တို့ဆွေးနွေးဖြစ်ပါတယ
်ဒါအပြင်ပြိပခါတွေဖြစ်ပွားခဲ့တဲ့နေရာတွေအထိကွင်းစင်တရင်ရယူတဲ့အခါမှာအစိုးရဘက်ကလုံခြုံရေးအကြောင်းပြချက်နဲ့တရင်ရယူနိုင်တဲ့နေရာကန့်သက်ချက်တွေရှိနေတာအစိုးရဘက်ကနေစီစဉ်ပေးထားတဲ့နေရာတွေမှာပဲစီစဉ်ထားတဲ့သူတွေနဲ့မေးမြန်းရယူနေရတာလို့မျိုးလို့လွတ်လပ်စွာတရင်ရယူခွင့်တွေမှာအခက်အခဲရှိနေသေးတာတွေကိုလည်းတရင်သမားတွေကထောက်ပြဆွေးနွေးခဲ့ကြတယ်လို့ကိုကျော်စွာမင်းကပြောပါတယ
်အခုဖြစ်နေတဲ့ရခိုင်ဒေသကိုတရင်သမားတွေသွားကျင်တယ်သူတို့လုံခြုံရေးတွေပုံမူရောက်သွားပြီးတယ်နောက်တာမှာတက်နိုင်ကြများပေါ့နော်ခေါ်ပြီးတော့သူတို့နောက်ကနေထက်ချက်မကွာလုံလုံကြီးပြီးပြီးသူတို့တိုက်တဲ့နေရာကိုတရင်ပွားယူနေကြတယ်ဒါမျိုးလည်းကျွန်တော်တို့တိုက်တဲ့ကုံတော့ပြောခဲ့တာရှိပါတယ်အခုဆိုရင်လည်းမကြမီသွားမယ်လို့ကျွန်တော်သတင်းကြားတယ်ပေါ့နော်တချို့ကဒါကိုသတင်းပွားယူရလို့မပြောဘဲနဲ့ delegate ပေါ့နော် delegation ထွက်တယ်ဆိုပြီးတော့ပဲပြောတာရှိတယ်။ဒီညမှာရက်ပေးတယ်ဒီညမှာသတင်းယူတယ်နော်ဒီညပြည်ရင်ခါယူပြီးအခါပြန်တက်တယ်ဒါကသတင်းယူတာမဟုတ်ဘူးပေါ့နော်သတင်းယူတဲ့ပုံစံမျိုးကတော့သူတို့သတင်းသမားတွေကဒီနေရာပြင်ပေါ့တနည်းနေရာမှာဒီ evidence ရှိမဲ့နေရာတွေနောက်က witness တွေကျွန်တော်တို့ဒီဟာတွေသူတို့ကမေးမြန်းခြင်းတယ်ဒီလိုပုံစံမျိုးကိုဖန်တီးပေးရမှာအခုပုံစံမျိုးဖန်တီးပေးတာသတင်းပွားယူတဲ့ပုံစံမဟုတ်ဘဲနဲ့ကျွန်တော်တို့ကဒီ delegate ရှင်းပေါ့နော် delegation အဖွဲ့တွေ delegate သွားလုပ်လို့ဖြစ်နေတယ်အဲ့ဒါကိုတော့ကျွန်တော်တို့ဒီပုံစံပြောင်းဖို့လိုအပ်နေတယ်
အခုလက်ရှိသတင်းစာဆရာကြီးရင်ဆိုင်နေရတဲ့လုံခြုံရေးပြဿနာကိုမြန်မာနိုင်ငံသတင်းမီဒီယာကောင်စီမြန်မာမီဒီယာရှင်းနေများကွန်ရက်နဲ့နိုင်ငံသားသတင်းတောက်တွေနောက်သတင်းမီဒီယာသမားတွေသတင်းဖွဲ့တွေနဲ့မြန်မာနိုင်ငံသတင်းစာဆရာများအသင်းတို့ပူးပေါင်းပြီးတော့ဆွေးနွေးသုံးသပ်ချက်တွေကိုလည်းဆက်ဆံရပြန်ကြားရေးဝန်ကြီးဌာနနဲ့ပြည်내ပြည်ထောင်စုအစိုးရတာဝန်ရှိတဲ့သူတွေကိုတင်ပြသွားဖို့ရှိတယ်လို့လည်းသိရပါပါတယ်ရှင်